ယူကရိန်းနယ်စပ်မှာတင်းမာနေတဲ့အခြေအနေကိုရှော့ချနိုင်ရေးညှိနှိုင်းဆွေးနွေးဖို့အတွက်ရုရှားနိုင်ငံအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုယူကရိန်းနယ်စပ်ကနေရုတ်သိမ်းပေးရလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ရုရှားတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုဟာယူကရိန်းနိုင်ငံကိုချင်းချောက်တဲ့အနေအထားမျိုးမရှိနိုင်ပါဘူးလို့မစ္စတာအိုဘားမားကပြောပါတယ်။ဒါပေမဲ့ရုရှားမှာထပ်တိုးလှုပ်လာနိုင်တဲ့အစီအစဉ်တွေရှိကောင်းရှိနိုင်တယ်လို့လည်းသူကပြောပါတယ်။ရုရှားတပ်ဖွဲ့တွေတသိန်းနီးပါးဟာယူကရိန်းနိုင်ငံရဲ့မြောက်ဘက်တောင်ဘက်နဲ့အရှေ့ဘက်နေဆက်တစ်ချောက်မှာဖြန့်ကျက်ထားတယ်လို့ယူကရိန်းအမျိုးသားလုံခြုံရေးကောင်စီရဲ့အကြီးအကဲအန်ဒရီပမ်ဘူဘေးကကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာတိုက်ခိုက်ဖို့အသင့်နေထားမျိုးရှိနေတယ်လို့လည်းသူကပြောပါတယ်။ရုရှားကတော့သူ့ရဲ့တပ်ဖွဲ့တွေဟာနွေဦးရာသီလေ့ကျင့်မှုပြုလုပ်နေကြတာဖြစ်တယ်လို့ပြောဆိုလိုက်တယ်လို့ယူကရိန်းနိုင်ငံနေဆက်ကိုမဖြတ်ကျော်ဘူးဆိုတာကိုအမေရိကန်ပြည်ထောင်စုကိုရှင်းပြထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ယူကရိန်းရဲ့အရှေ့နဲ့တောင်ဘက်နေဆက်တွေမှာရှိတဲ့ရုရှားတပ်ဖွဲ့ဝင်တွေရဲ့အရေးအတွက်ဟာ3000လောက်ရှိတယ်လို့အနောက်နိုင်ငံကျွမ်းကျင်သူတွေကပြောဆိုပါရခင်ဗျာ။